ဤရနိုင်ငံဘက်တက်မြို့တော်မှာအထီးကံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံးလူ73ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရခဲ့တယ်လို့ဤရအာနာဘယ်နီကပြောပါတယ်။ Islamic အစွန်းရောက်ဖွဲ့ IS ကသူတို့တိုက်ခိုက်တာပါလို့ပြောဆိုထားပါတယ်။ Shia Muslim အများစုနေထိုင်တဲ့ရပ်ကွက်တစ်ခုကလူစီကားတဲ့ဈေးအဝင်မှာအထီးကံဘုံခွဲသမားကဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဘက်တက်မြို့တော်ရဲ့တခြားနေရာတစ်ခုမှာလည်းအထီးကံဘုံခွဲတိုက်ခိုက်မှုဖြစ်ပြီးတော့အနည်းဆုံးလူ9ယောက်သေဆုံးခဲ့ပါတယ်။လူပေါင်းဒါဇင်နဲ့ချီတိတ်ဆုံးခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ထဲဘုံခွဲတိုက်ခိုက်မှုတွေကိုသူတို့လုပ်ခဲ့တာလို့ IS အဖွဲ့ကပြောဆိုပါတယ်။စာဒံမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲမှာအထေကံဘုံခွဲတိုက်ခိုက်ခံရမှုမှာလူ30တဲ့မင်းတိတ်ဆုံးခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းမိုဆူးမြို့ရဲက Islamic အစွန်းရောက် IS အဖွဲ့ကိုအီရတ်တပ်ဖွဲ့တွေကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာအခုလိုအထေကံဘုံခွဲတိုက်ခိုက်မှုတွေထွက်လာတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမိုဆူးမြို့ကိုစပြီးထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အီရတ်ပြည်သူ13,000ခွဲလောက်အိုအိမ်စွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကပြောဆိုပါတယ်။မိုဆူးမြို့ထဲမှာတော့ IS တိုက်ခိုက်ရေးသမား3,000-5,000လောက်အထိရှိနိုင်တယ်လို့ American စစ်ဌာနချုပ် Pentagon ကခန့်မှန်းထားပါတယ်ရှင်။